This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီသောတာရှင်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပြည်ဆရာနာရှင်ပြည်တို့ကနေကင်ဝေးပြီးကိုစိတ်နှဖျားစမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီဝမ်တော်သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်ရှင်။မင်္ဂလာမနက်ခင်ပါရှင်။ဒီကနေ့2025ခုနှစ်ဇန်နဝါရီလ9ရက်နေ့မနက်ခင်ဗီဒီယိုအန်ယူဂျီအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးပါရောင်းမယ်။ပထမအဦးဆုံးအနေနဲ့ဇေယျသတင်းကောင်းနှုတ်ချက်ကိုရန်တိုင်းကတင်ပြပေးသွားမှာဖြစ်ပါလိမ့်ရှင်
။ဗီဒီယိုအန်ယူဂျီသောတာရှင်များမင်္ဂလာပါခင်ဗျာ။ကုချင်ဆော်ပြီး2025ခုနှစ်ဇန်နဝါရီလ9ရက်နေ့ရေဒီယို NUG မနက်ခင်းစီးရီးသတင်းများကိုကျွန်တော်ရန်လိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ပထမဆုံးတင်ဆက်ပေးခြင်းနဲ့စီးရီးသတင်းကတော့2025နှစ်သည်ပထမဆုံး CDF မတူပီ Brigade 1တပ်မှုများစီးပွားကိုအောင်မြင်စွာကျင်းပနိုင်ခဲ့တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။2025နှစ်သည်ပထမဆုံး CDF မတူပီ Brigade 1တပ်မှုများစီးပွားကိုအောင်မြင်စွာကျင်းပနိုင်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဇီဝေမှာစေရေးနိုင်ငံရေးအာကုံနိုင်ရေးတမဟာရဲ့ရှေ့ဆက်အကောင့်ထဲပေါ်ဆောင်ရွက်ရလုပ်ငန်းများလမ်းမဆက်သွေးဆိုင်ရာကိစ္စရပ်များမိသူဂျိုးပြူလုပ်ငန်းများနဲ့ဗျယ်လင်းနေရာခြားရာကိစ္စများကိုဆွေးနွေးအတည်ပြုနိုင်ခဲ့ကြတယ်လို့ဖော်ပြထားပါတယ်ခင်ဗျာအခုတကားဂလဲလူထုခိုင်မှာစစ်ကောင်စီရဲ့အကြမ်းဖက်လူရဲတွေကြောင့်မိသူနှုတ်ထိခဲ့တဲ့ရရဲဆိုတဲ့သတင်းပဲဖြစ်ပါတယ်ကရင်မျိုးသားစီယုံ KNU ကောတူလီအုပ်ချုပ်နေပြီကလဲလူထုခရိုင်တွင်စစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးပစ်ခတ်တိုက်ခိုက်မှုကြောင့်အရဲသားပြည်သူနှုတ်ထိခဲ့တဲ့ရခဲ့တယ်လို့ KNU ကထုတ်ပြန်ထားပါလေ။ဇန်နဝါရီလ2ရက်နေ့ညနေ 3:18 မိနစ်ချိန်မှာကွင်းချောင်းဝအခြေစိုက်စစ်ကောင်စီတပ်တွေက87မမလေးလုံးပစ်ခတ်ခဲ့ရမှာလေလုံးမြို့နယ်ကိုလိုကြီးရွာနဲ့ဖြန်တလင်းကြီးရွာကြားမှာကြားရောက်ပုံပွဲခဲ့ပြီး 4:18 မိနစ်မှာ122မမတလုံးထပ်မံပစ်ခတ်ခဲ့ရမှာကြောက်စရစ်အနောက်ဘက်မှာကြားရောက်ပုံပွဲခဲ့ပြီးသက်15နှစ်အရွယ်မောင်ချင်းမင်းအောင်ထိမှန်တရားရခဲ့ပါလေ။အဲဒီတရင်ကပဲဇန်နဝါရီလ3ရက်နေ့လေ2:55မိနစ်မှာ120မမတလုံးထပ်မံပစ်ခတ်ခဲ့ရမှာအင်းတိုင်းကုန်းကြီးရွာတွင်ကြားရောက်ပုံပွဲခဲ့ပြီးအသက်22နှစ်အရွယ်နော်ဝဝဖော်ထိခဲ့တဲ့ရရှိကနေနှလုံးပျက်စီးခဲ့ရပါလေ။ဒါပြင်မူးမြို့နယ်စောကီကြီးရွာနဲ့ထီကုန်းကြီးရွာတို့ကိုလည်းဇန်နဝါရီလ3ရက်နေ့နေ့လေ2:40မှာစစ်ကောင်စီကလေကြောင်းကနေပေါင်ကားရပုံလေးလုံးနဲ့ကျေးချတိုက်ခဲ့ခဲ့တယ်လို့သိရပါတယ်ခင်ဗျာအခုဆက်လက်ပြီးအကြမ်းမဲ့စစ်ကောင်စီရဲ့မီးရှို့ဖျက်ဆီးမှုကြောင့်ရင်းမပင်မြို့နယ်မြို့သိကြီးရွာရှိပြည်သူနေအများပျက်စီးခဲ့ရတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်ရင်းမပင်မြို့နယ်အတွင်းတက်ဆွဲနေထိုင်လျက်ရှိတဲ့အကြမ်းမဲ့စစ်ကောင်စီတပ်ဟာရင်းမပင်မြို့နယ်မြို့သိကြီးရွာကိုဇန်နဝါရီလ9ရက်နေ့မှာဝင်ရောက်စီးနှင်ပြီးပြည်သူနေအိမ်တွေကိုမီးရှို့ဖျက်ဆီးသွားကြောင်းရင်းမြစ်ဌာနမှဖော်ပြထားပါတယ်ရေမေမင်းမျိုးစက်ပြေးရုံတွင်ကထွက်ခွာလာတဲ့အချမ်းပတ်စစ်ကောင်စီတပ်ဟာရေမေမင်းမျိုးနယ်မြို့သိကြီးရွာကိုဇန်နဝါရီလ9ရက်မနက်7:00ခန်းမှာဝင်ရောက်စီးနှင်ပြီးပြည်သူပိုင်နေနှလုံးဆန်းစပါးနဲ့နွားစာသူလုံးနဲ့အဆောက်အဦလေးလုံးထုံဆက်တစည်းနွားစာစင်းဆက်တစ်ခုစိုက်ကဲတစည်းနဲ့စပိန်နှစည်းတို့ကိုမီးရှို့ဖျက်ဆီးခဲ့ပြီးနွားရောင်မီးလောင်တရရရှိခဲ့ကြောင်းဒေသခံသတင်းရင်းမြစ်တွေကဆိုပါတယ်အချမ်းပတ်စစ်ကောင်စီတပ်ဟာဇန်နဝါရီလ6ရက်နေ့မိုးလယ်2:50မိနစ်ခန်းမှာရမပင်မျိုးတွင်ကိုပြန်လည်ရောက်ရှိသွားကြောင်းသိရပြီးအဲ့ဒီအကြမ်းဖက်စစ်ကောင်စီစေအုပ်စုဟာရမပင်မျိုးတွင်မှာခီးသွွားပြည်သူတွေရဲ့ကားတွေကိုစစ်ဆင်မှုတွေနေ့စဉ်ပြုလုပ်လျက်ရှိပြီးငွေကြေးတောင်းခံမှုတွေလည်းရှိကြောင်းသိရှိရပါတယ်ခင်ဗျာအခုတခါတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့ကြောက်ကူဒေသမှာ DPLA နဲ့စစ်ကောင်စီတပ်တို့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဒနုပြည်သူလူမျိုးရေးတပ်တော် DPLA မှဒရုန်းတစီသိမ်းပိုက်ရရှိခဲ့တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ရဲဆောင်မျိုးနဲ့ကြောက်ကူဒေသမှာဒနုပြည်သူလူမျိုးရေးတပ်တော် DPLA နဲ့စစ်ကောင်စီတို့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဒရုန်းတစ်စီးသိမ်းပိုက်ရရှိခဲ့တယ်လို့ဇန်နဝါရီလ6ရက်မှာ DBR လေးကအတည်ပြုဆိုထားပါတယ်။ဇန်နဝါရီလ၄ရက်နေ့မှာကြောက်ကူရက်စကန်နဲ့ကြောက်ကူအမြောက်တပ်အာမတ349ကိုမှ၎င်းဇန်နဝါရီလ၅ရက်နေ့မှာတောင်ထိပ်ရွာနဲ့အင်းလုံးမြို့ချမှာ၎င်းတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးရန်သူထိခိုက်ကြဆုံးမှုကိုအတည်ပြုစုံစမ်းဆဲဖြစ်ပါတယ်။စစ်ကောင်စီဟာစီးရဲပြတ်မမဟုတ်တဲ့ပြည်သူလူထုနေထိုင်ရာကြီးရွာတွေကိုလက်နက်ကြီးတွေနဲ့ရန်သံပစ်ခတ်လဲရှိရမှာ။ခဲကြရွာတွေကို၎င်းဖယင်းကုန်းရွာတွေကို၎င်းလက်နက်ကြီးတွေနဲ့ရန်သံပစ်ခတ်ခဲ့ပြီးအဆောက်အဦပျက်စီးဆုံးရှုံးမှုတွေရှိခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။အခုဆက်လက်ပြီးတရုတ်နိုင်ငံကျင်းဟုံမြို့ပေါ်မှာလာဝကနဲ့ပူပေါင်းကမြန်မာအချင်းချင်းဒုက္ခပေးနေသူရှိဦးအားပထမကြိမ်သတိပေးလိုက်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာစာဝတ်နေရေးဆင်းရဲဒုက္ခရောက်ရှိနေတဲ့အတွက်တိုင်းတစ်ပါးကိုထွက်ခွာလုံခြုံစားသောက်နေကြရတဲ့မြန်မာအချင်းချင်းတတ်နိုင်တဲ့ဘက်မှကူညီရိုင်းပင်စောင့်ရှောက်ပေးခြင်းမရှိဘဲသတင်းပေးဖမ်းဆီးကမြန်မာနိုင်ငံသို့ပြန်ပို့ခြင်းနဲ့ဆိုင်ကယ်ရီကိုလိုက်လံပန်းစည်းခြင်းတွေပြုလုပ်နေသူတွေကိုဘေဒနိုးပြည်သူကာဝေးတပ်မတော်အနေနဲ့အရေးယူဆောင်ရွက်တော့မှာဖြစ်ကြောင်းပထမအကြိမ်သတိပေးခြင်းထုတ်ပြန်ထားပါတယ်။အထူးသဖြင့်တရုတ်နိုင်ငံကျင်းဟုံမြို့ပေါ်မှာလာဝကနဲ့ပူပေါင်းကမြန်မာအချင်းချင်းအမိကျက်မိစားခေါင်းကြံခေါင်းစားပြုလုပ်နေကြတဲ့မိုးသူဘဲဦးကိုမျိုးရှမ်းလေးပလောင်ဟန်ညွန့်တို့ပါဝင်မိန်းကလေးနှစ်ယောက်တို့အားတရုတ်နှစ်သက်ကူမတိုင်မီရက်တန်းကရက်ကြဖို့သတိပေးထားပါတယ်။ဒါကြောင့်ပြည်သူလူထုဒုက္ခရောက်စေဖို့အခုလိုဆက်လက်သတင်းပေးပူးပေါင်းဆောင်ရွက်နေပါကတင်တို့ကိုယ်တိုင်အပါဝင်တင်တို့ရဲ့နောက်မှရှိတဲ့တင်တို့ရဲ့မိသားစုများနဲ့၎င်းတို့ရဲ့တည်နေရာတွေကိုအတိအကျသိရှိထားပါသဖြင့်ဘေးဒနိုးပြည်သူကာကွယ်ရေးတပ်မတော်အနေနဲ့တင်တို့အားအပြစ်ပေးအရေးယူဆောင်ရွက်တော့မှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာအခုတခါတောင်ကိုခရိုင်တွင်စစ်ကောင်စီတပ်နဲ့ PDF ပူးပေါင်းတပ်တွေ6ရက်တာတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်သား50ကျော်သေဆုံးသွားတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ဘကိုးတိုင်းတောင်ကိုကရင်ဖြူမြို့နယ်နဲ့အုတ်တွင်းမြို့နယ်တွင်စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်ဖွဲ့တွေ6ရက်တာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ဘက်မှ50ကျော်သေဆုံးခဲ့တယ်လို့3932တိုင်ရင်ကသတင်းထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ26ရက်နေ့မှ30ရက်နေ့တွင်မြန်နေကွင်းကျူးအင်းတရကုန်းနှောကင်ဂရမတီထန်ကုန်းဝကုန်းကြေးရွာများမှာထိတွေ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။အဲဒီတိုက်ပွဲတွေတွင်ပူးပေါင်းတပ်ဖွဲ့တွေက drone 60မမပစ်ကူများမိုင်းများနဲ့ပိတ်ဆို့တိုက်ခိုက်ခဲ့ရမှာစစ်ကောင်စီတပ်ဖွဲ့ဝင်50ကျော်သေဆုံးခဲ့ပြီးအများအပြားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ပြည်သူ့ကာကွယ်ပူးပေါင်းတပ်ဖွဲ့ဘက်ကလည်းရဲဘော်တို့ကြာဆုံးခဲ့ပြီး၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။တိုက်ပွဲတွင်စစ်ကောင်စီရဲ့ခလာရ83တပ်အုပ်ဖြတ်ဂံကလေးရွာတို့ကနေဟာဝေဇာလက်နက်ကြီးတွေနဲ့အပြင်60မမများဒရုန်းပုံသီးများကျဲချခြင်းတို့ကြောင့်အပြစ်မဲ့ပြည်သူ12ဦးသေဆုံးခဲ့ပြီး12ဦးဒဏ်ရာရရှိခဲ့ကနေဆောင်များနဲ့ဗသာရေးဆောင်များပျက်စီးဆုံးရှုံးခဲ့ရပါတယ်။တပ်ပြင်းစစ်ကောင်စီတပ်ဘက်မှပြည်သူ့ကာကွယ်တပ်ဖွဲ့များရဲ့ယူနီဖောင်းများဝတ်ဆင်ပြီးတော်လင်းရဲဘော်များကင်ဆောင်တတ်တဲ့လက်နက်များကင်လာကာကြေးရွာများရှိပြည်သူ့နေအိမ်များမှပစ္စည်းများကိုသယ်ထုတ်ခြင်းခိုးယူခြင်းများနဲ့ပြည်သူများကိုရိုက်နှက်နှိပ်စက်ခြင်းများပြုလုပ်ခဲ့တယ်လို့သိရပါတယ်။စစ်ကောင်စီတပ်ရဲ့ကြမ်းဖက်လို့ရတွေကြောင်းမျက်နှာကွင်းတရကုန်းကျူးအင်းနှောကင်ထန်ကုန်းပေါကုန်းဂရမတီမငိမ့်စုလေးဆွဲမြောင်းစတဲ့ရွာများကပြည်သူများနီးစပ်ရာကြေးရွာတွေကိုထွက်ပြေးတင်းရှောင်နေကြရပါတယ်။စူပါစစ်စင်ရေးကို PDF တရင်3932စစ်တောင်းစစ်ကြောင်း ARD အမှတ်3တရင်ရန်ကုန်မြောက်ပိုင်းခရိုင်ပကဖတက်ခဲရေးဘွဲ့3အုတ်တွင်းမြို့နယ်ပကဖဖြူမြို့နယ်ပကဖတရက်ခရိုင်တရင်4332နဲ့နမောမြို့နယ်ပကဖတို့ကပူးပေါင်းဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။ခုဆက်လက်ပြီးတင်ဆက်ပေးချင်တာကတော့ရွှေဘိုစကတ8စစ်ကြောင်းကိုကြားပြတ်တက်ခဲခဲ့ပြီးလက်နက်45လက်သိန်းစီရရှိရဲဆိုတဲ့သတင်းပဲဖြစ်ပါလေ။စကိုင်းတိုင်းရွှေဘိုကရိုင်ဝက်လက်မြို့နယ်မှတ်ထိပ်ရွာနယ်မင်းကုန်းရွာကြားမှာရွှေဘိုအခြေစိုက်စစ်ကောင်စီရဲ့စကတာ8စစ်ကြောင်းကိုကြားပြတ်တိုက်ခတ်ခဲ့ပြီးလက်နက်45လက်သိန်းစီရရှိခဲ့တယ်လို့အမှတ်၁စစ်ဒေသကသတင်းထုတ်ပြန်ထားပါလေ။ဇန်နဝါရီလ5ရက်နေ့မှာလေကမ်းရွာကထွက်လာတဲ့အင်အား89ဦးပါစတခါ8စစ်ကြောင်းကိုရွှေဘိုကရိုင်အမှတ်၁ကိုကယ်မှုရဲ့ညွှန်ကြားချက်နဲ့ရွှေဘိုကရိုင်တရင်တင်2 4 5 15 23ခရိုင်ဒရုန်းတပ်ဖွဲ့နဲ့ဝလံမြို့နယ်ပတ်ကဖတို့ကပူးပေါင်းတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲတွင်60မမပြောင်းလို့တလက် RPG 7တလက် MA15 ငကြက်မီတလက် MA4 နှစ်လက် MA3 ငါလက် MA1 ဆယ်လက် G3 18လက် M79 တလက် MA13 ငါလက် MA11 တလက် BA93 တလက် 5.56G 1164တောင်း G3 G 1688တောင်းကူမမကြီး365တောင်းကာဝိုင်ကြီး398တောင်းအီနာကပုကြီး14တောင်းငကြင်းမီကြီးကတ်တစ်ခုနနသီးဘုံ3လုံးတမယာသီးဘုံ2လုံးအီနာကဘုံသီး10လုံး60မမဘုံသီး6လုံး RPG 7တုံးသီး9လုံး RPG ပုကြီး9ခုနေမိုင်း9လုံး MAGAIN 42ခု G3GAIN 38ခု MA13GAIN 11ခု JAMA-G 2ခု GGA အုတ်ထုတ်10လုံးတို့ကိုသိမ်းဆည်းရမိခဲ့တယ်လို့သိရပါတယ်။ဒါပြင်စစ်ကောင်စီတပ်ဘက်ကနေ့လယ်12နာရီခွဲချိန်မှာဝက်လက်မြုပ်နယ်ပေါက်ကံရွာကို Yak 130တစ်စီးနဲ့နှစ်ကြိမ်လေကြောင်းတိုက်ခိုက်ခဲ့ပြီးညနေ3နာရီခွဲကမှ MiG 29တစ်စီးနဲ့နှစ်ကြိမ်လေကြောင်းတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ3ရက်နေ့ကလည်းရွှေဘုံမြို့နယ်စခတ8အတွင်းကစတင်ထွက်လာတဲ့အဲ့ဒီစစ်ကောင်စီစစ်ကြောင်းကိုရွှေဘုံမြို့နယ်ချောင်းစုံရွာပေါက်တုံရွာနီးပြုံကြီးတန်လန်းစုံဝက်လက်မြုပ်နယ်လေကမ်းရွာတို့မှာ drone နဲ့တိုက်ခိုက်ခြင်းပစ်ခတ်တိုက်ခိုက်ခြင်းတွေကိုလုပ်ဆောင်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။အခုတကားစင်ပေါ်ဝဲ EPC ရုံးမှာအထိုင်ချဂိတ်ဖွင့်ထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုတွားရောက်တိုက်ခိုက်ခဲ့တဲ့တဲ့ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။မကွေးတိုင်းစင်ပေါ်ဝဲမြို့နယ်ရန်ကုန်မန္တလေးအမှတ်1လမ်းဟောင်းရန်ကုန်တောင်လင်းကြီးလမ်းပိုင်းကိုပင် EBC ရုံးမှာထိုင်ချတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုတွားရောက်တိုက်ခိုက်ခဲ့တယ်လို့ပုံနာဝတီပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ4ရက်ညစင်တိုင်းကမှအဲ့ဒီ EBC ရုံးမှာဂိတ်ဖွင့်ပြီးခီးသွားပြည်သူတွေကိုဆက်ကြီးတောင်းနေတဲ့စစ်ကောင်စီတပ်သား10ဦးကိုတွားရောက်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီတိုက်ခိုက်မှုတွေစစ်ကောင်စီတပ်ဖွဲ့ဝင်6ဦးသေဆုံးခဲ့ပြီးဒဏ်ရာရခဲ့သူများလည်းရှိတယ်လို့ပုံနာဝတီပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်။ဆိုပါစစ်စည်းကိုပုံနာဝတီပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF PNWD တရက်ခဲမှန်ကားတရင်ဗေဒနိုးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တောင်ဝင်းကြီးနေပြည်တော်စကိုင်းတရင်902တောင်ဝင်းကြီးတပ်ခွဲမကွေးပြောင်ကြားတပ်ဖွဲ့မကွေးတောင်ပိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါလေခင်ဗျာအခုတခါတင်ဆက်ပေးမယ့်စီရင်တဲ့ကတော့အုံနေပုတ်ကြီးရွာကိုဝင်ရောက်စီးနှင်းထားတဲ့စစ်ကောင်စီစစ်ကြောင်းကိုဝင်ရောက်တိုက်ခိုက်ခဲ့တယ်ဆိုတဲ့သတင်းပဲဖြစ်ပါလေစကားတိုင်းဖြစ်ဖို့ကြိုင်ဝက်လက်မြုပ်နဲ့အုံနေပုတ်ကြီးရွာကိုဝင်ရောက်စီးနှင်းထားတဲ့စစ်ကောင်စီတပ်မ33စစ်ကြောင်းကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ရွှေဘိုခရိုင်အမှတ်18တိုင်းရင်းကသတင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ5ရက်နေ့မှာအင်အား80ခန့်ပါအဲ့ဒီစစ်ကြောင်းကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးစစ်ကောင်စီတပ်သား20ကျော်သေဆုံးက3ဦးကိုအရှင်ဖမ်းမိခဲ့တယ်လို့ဆိုပါတယ်။ဒါ့ပြင် MA1 ငါးလက်လက်ပြဘုံနှလုံးရှစ်ထွက်မိုင်းတလုံးမြင်းခွာနေမိုင်း၄လုံး drone ဖြတ်ဆက်တစ်ခု60မမဘုံဒီ3လုံးနဲ့စစ်သုံးဆောင်ပစ္စည်းတွေကိုသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်။တိုက်ပွဲကြာချိန်9နာရီခန့်တွင်စစ်ကောင်စီတပ်က Jet Fighter 40နဲ့အချင်း20ကျော်ပစ်ကူပေးခဲ့ပြီးတော်လိုင်းပူပေါင်းတပ်ဘက်ကရဲဘော်9ဦးမစိုးရင်ရတဲ့တရားရခဲ့ပါလေ။အဲဒီစစ်စင်ကိုရွှေဘိုခဲအမှတ်18တရင်ရွှေဘိုခဲအမှတ်23တရင်ကျောင်းလက်တပ်ဖွဲ့တရင်18တပ်ခွဲ1ဝက်လက်မင်းသားကြီးအဖွဲ့တပ်ခွဲ2 Pro Life အဖွဲ့တပ်ခွဲ3ဘူတင်ချိုင်းအဖွဲ့တပ်ခွဲ4ဘူကြားကြီးအဖွဲ့ဝက်လက်တောင်းဒီအဖွဲ့တောင်းစစ်တီဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့ပြီးဆုတ်ခွာထွက်ပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့ကိုလိုက်လံရှင်းလင်းနေတယ်လို့အသိပေးထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီရီသတင်းတွေကို Radio NUG သတင်းတောင်းမင်းသီဟန်မင်းစစ်သွေးနဲ့ကားရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီရီသတင်းတွေကိုနားဆင်ကြကြတာဖြစ်ပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုတော့ຫນွေဦးမှုကတင်ပြပေးမှာပဲဖြစ်ပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။ Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ຫນွေဦးမှုပါခင်ဗျာ။တနစ်တာအတွင်းတော်လန်ပြည်သူများ၏ပြည်သူမှပြည်သူတို့ထောက်ပံ့လှူဒါန်းထားသည့်9.9 ဘီလီယံကျပ်ကိုဒေတာအလိုက်အမှန်တကယ်အကူအညီလိုအပ်နေသူများထံလက်ဝယ်အရောက်ထောက်ပံ့မှုများအန်ယူဂျီကပေးအပ်ခဲ့ဆိုတဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနအနေဖြင့်2024ခုနှစ်ဇန်နဝါရီလ1ရက်နေ့မှဒီဇင်ဘာလ31ရက်နေ့အထိတစ်နှစ်တာအတွင်းတော်လန်ပြည်သူများ၏ပြည်သူ့မှပြည်သူတို့ထောက်ပံ့လှူဒါန်းထားသည့်9.9ဘီလီယံကျပ်ကိုဒေတာအလိုက်အမှန်တကယ်အကူအညီလိုအပ်နေသူများထံလက်ဝယ်အရောက်ထောက်ပံ့မှုများပေးအပ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်။အဆိုပါ9.9ဘီလီယံကျပ်ကိုအသုံးပြုခဲ့သည့်ကန္ဓာရက်များမှာနေရက်စွန့်ခွာထွက်ပြေးတိမ်းရှောင်သူစစ်ပေးရှောင်ပြည်သူအထက်ငွေကျပ်9,083တန်းပြည်သူများအထက်စားတရိတ်ခါကြိုတင်စီစဉ်မှုငွေကျပ်30တန်း CDM ဝန်ထမ်းများအတွက်အရေးပေါ်လူသားချင်းစာနာမှုအကူအညီအဖြစ်ငွေကျပ်80.3တန်းနိုင်ငံရေးအကျဉ်းသားများနဲ့၎င်းတို့မိသားစုဝင်များအတွက်အရေးပေါ်လူသားချင်းစာနာမှုအကူအညီအဖြစ်ငွေကျပ်46တန်းထိတွေ့တက်ပွဲများ၌ကြာဆုံးခဲ့ရသည့်တူရဲကောင်းပြည်သူများနဲ့ထိခိုက်ဒဏ်ရာရရှိသူများအတွက်ငွေကျပ်445တန်းတဘာဝဘေးအန္တရာယ်ထိခိုက်ခံစားရသူများအတွက်ငွေကျပ်1,295တန်းထိခိုက်လွယ်ပြည်သူများနဲ့၎င်းတို့၏မိသားစုများအတွက် ငွေကျပ်4.5တန်အထွေထွေလူသားချင်းစာနာမှုအကူအညီဖြင့်ငွေကျပ်690တန်းတို့ကိုထောက်ပံ့ကူညီခဲ့ပါတယ်။ဒေါ်လာရေးကာလ၄နှစ်တာကာလအတွင်းဒေါ်လာရေးအလျင်မြန်အောင်မြင်နိုင်ရေးကိုရှေ့ရှုပြီးဘတ်ပေါင်းစုံအကြက်အတဲများကြားမှကြက်ကြက်ခံကစင်စက်မပြတ်ပါဝင်ဒေါ်လာနေကြသည့်ပြည်သူတဦးချင်းစီတန်း၏လှုပ်ဆောင်ချက်များထားရှိသည့်စိတ်ဓာတ်ကိုလေးစားဂုဏ်ယူလျက်ရှိပါကြောင်းနှင့်ရှေ့ဆက်၍လည်းယခုလိုမလျော့သောဇွဲဖြင့်စစ်အာဏာရှင်စနစ်ကိုအပီးတိုင်ချိန်မုံးရာတွင်ညင်ညင်ညွတ်ညွတ်လက်တွဲဆောင်ရွက်စေလိုပါကြောင်းတိုက်တွန်းအပ်တယ်လို့လူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကဆိုထားပါတယ်ခင်ဗျာ။ဆလဘီပီတောင်စုဝန်ကြီးဒေါက်တာဆဆာကနေဒါဝန်ကြီးချုပ်ဟောင်းအမေရိကန်အထက်လွှတ်တော်အမတ်တို့နဲ့တီးခြားစီတွဲဆောင်ခဲ့ဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။ကနေဒါဝန်ကြီးချုပ်ဟောင်းရဲ့အမျိုးသားညီညွတ်ရေးအစိုးရအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆဆာတို့တွဲဆောင်ခဲ့တယ်လို့ဝန်ကြီးကဇန်နဝါရီ6ရက်မှာဆိုရှယ်မီဒီယာကတစ်ဆင့်အသိပေးဆိုထားပါဗျ။ကနေဒါနိုင်ငံရဲ့တက်ဆက်တယောက်မြောက်ဝန်ကြီးချုပ်စတီဗင်ဟာပါနဲ့တွဲဆောင်ရတာကိုယုံမိပါဗျ။အခွင့်အလမ်းအတွက်အထူးပင်ကျေးဇူးတင်ရှိပါတယ်။ကျွန်ုပ်တို့၏မျှဝေတန်ဖိုးများနဲ့အခြေခံမူများသည်မကြမီတွင်ကျွန်ုပ်တို့၏ကမ္ဘာအစိတ်အပိုင်းကိုထုံးလင်းတောက်ပစေကအားလုံးပါဝင်တိုင်းရိတ်ချပြီးတာယာဝတ်ပြောသောဖက်ဒရယ်ဒီမိုကရေစီနိုင်ငံသစ်စီတို့ကျွန်ုပ်တို့ကိုလမ်းညွန်ပေးမည်မြန်မာပြည်သစ်စီတို့ပို့ဆောင်ပေးပြီဟုမျှော်လင့်ပါတယ်လို့ဆိုထားပါတယ်။ဒါအပြင်မြန်မာပြည်သူလူထု၏တရားဝင်ကိုယ်စားလှယ်များပါတဆင့်ကနေဒါနဲ့မြန်မာအကြားဘာဟာပြူအောင်ပြောက်ပူးပေါင်းဆောင်ရွက်မှုနဲ့ဘိတ်ဖက်ပူးပေါင်းဆောင်ရွက်မှုများတိုးပြစ်လာရန်မျှော်လင့်တယ်လို့လည်းဒေါက်တာဆဆာကဆိုထားပါတယ်။အလားတူအမေရိကန်အထက်လွှတ်တော်အမတ်ဂျွန်ဘရာဆိုနဲ့လည်းတရားဝင်တွဲဆောင်၍မြန်မာအရေးဆွေးနွေးခဲ့တယ်လို့ပြည်ထောင်စုဝန်ကြီးကအခုလိုအသိပေးဆိုထားပါတယ်။အထက်လွှတ်တော်၏ထင်ရှားသောခေါင်းဆောင်မှုဆိုင်ရာအဖွဲ့ဝင်တဦးဖြစ်သည့်အထက်လွှတ်တော်အမတ်ဂျွန်ဘရာဆိုနှင့်တွေ့ဆုံရခြင်းသည်ကြီးမားသောအခွင့်အထူးဖြစ်ပါသည်။အထက်လွှတ်တော်အမတ်ဘရာဆိုနှင့်စကားပြောဆိုမှုသည်လေးနက်သောအားပေးမှုနှင့်လှုပ်ဆော်မှုတို့ကိုခံစားစေခဲ့ပါသည်။တွေ့ဆုံစဉ်အတွင်းမြန်မာနိုင်ငံတည်ငြိမ်ရေးနှင့်ပြည်လဲတည်ဆောက်ရေးအတွက်မရှိမဖြစ်လိုအပ်သောအသွေးကူးပြောင်းရေး၅ခုကိုဆွေးနွေးခဲ့ပါသည်လို့ဆိုပါသည်။ဆွေးနွေးချက်တွင်ဆက်ရနာရှင်ချုပ်ငြိမ်ပြီးပြည်သူအားလုံး၏ကိုယ်စားပြုသည့်Federal Democracy မြန်မာနိုင်ငံကိုထူထောင်ရေးစစ်ရေးအသွင်ပြောင်းချင်းတွင်တက်မတော်အားအယက်သားကြီးကြပ်မှုအောက်တွင်ဖော်ဆောင်ပြီးတာဝန်ခံမှုရှိသော Professional လက်နက်ကင်တပ်ဖွဲ့တစ်ခုအဖြစ်ပြောင်းလဲတိုးတက်ခြင်းတို့ပါဝင်ဆွေးနွေးခဲ့တယ်လို့သိရပါတယ်။တန်ဖိုးမဖြတ်နိုင်တဲ့ထိုးထွင်းသိမြင်မှုပံ့ပိုးမှုအားပေးမှုတွေအထက်လွှတ်တော်အမတ်ဘရာဆိုကိုကျေးဇူးတင်ရှိတယ်လို့ဝန်ကြီးကထပ်လောင်းဆိုထားပါတယ်ခင်ဗျာ။တော်လန်ပြည်သူများက PDF ရဲဘော်တွေကိုနှစ်သက်လက်ဆောင်မုတ်ဖိုးတွေပေးဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ပြည်သူ့ကာကွယ်ရေးတပ်မတော် PDF အမှတ်၁စစ်ဒေသပြည်ဦးလွင်ခရိုင်အမှတ်912တပ်ရင်းရဲဘော်တွေအတွက်တော်လန်ပြည်သူတွေကနှစ်သက်လက်ဆောင်မုတ်ဖိုးတွေပေးပို့ခဲ့တဲ့ပုံရိပ်တွေကိုအမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနကဇန်နဝါရီ6ရက်မှာထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးကောလင်းမြို့နယ်တယံဇာတစီမံအုပ်ချုပ်မှုမြို့နယ်အဖွဲ့အတွေ့ရေးမှူးလုတ်ကြံတက်ပြတ်ခံရမှုအတွက်ဝန်ထဲကြောင်းတမွန်လွာထုတ်ပြန်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ကောလင်းမြို့နယ်တယံစာတစီမံအုပ်ချုပ်မှုမြို့နယ်အဖွဲ့အတွင်းရေးမှူးလုတ်ကြံတက်ပြတ်ခံရမှုအတွက်ဝန်ထဲကြောင်းတမွန်လွာကိုအမျိုးသားညီညွတ်ရေးအစိုးရပြည်ထောင်စုအဆင့်တယံစာတစီမံအုပ်ချုပ်မှုအဖွဲ့ကဇန်နဝါရီ6ရက်မှာထုတ်ပြန်လိုက်ပါတယ်။စကိုင်းတိုင်းဒေသကြီးကောလင်းခရိုင်ကောလင်းမြို့နယ်တယံစာတစီမံအုပ်ချုပ်မှုမြို့နယ်အဖွဲ့အတွင်းရေးမှူး CDM နိုင်ငံဝန်ထမ်းဖြစ်သူဦးအရိန်မာသည်2025ခုနှစ်ဇန်နဝါရီလ2ရက်နေ့14နာရီခန့်အချိန်တွင်ကောလင်းမြို့နယ်ရွှေတွင်းကျေးရွာနှင့်ရှမ်းကလုံးကျေးရွာအဆက်ရွှေတွင်းကျေးရွာမှနှစ်ဖာလုံခန့်အကွာတွင်လှုပ်ကြံတက်ဖြတ်ခံခဲ့ရတယ်လို့ဖော်ပြပါရယ်အဆိုပါဖြစ်စဉ်နှင့်ပတ်သက်၍ပြည်ထောင်စုအဆင့်တယံစာတစီမံအုပ်ချုပ်မှုအဖွဲ့သည်တပ်ဆိုင်ရာအဖွဲ့အစည်းအသီးသီးနှင့်ပူးပေါင်း၍ဖြစ်စဉ်အမှုမှန်ပေါ်ပေါက်စေရန်နှင့်အမိတ်ပေးစေခိုင်းသူများကျွလွန်သူများအားလုံးကိုဖော်ထုတ်၍တရားဥပဒေနှင့်အညီအရေးယူဆောင်ရွက်နိုင်ရန်အတွက်ဒီဇိုင်းမမတ်ဆောင်ရွက်လျက်ရှိသည့်အပြင်အမျိုးသားညီညွတ်ရေးအစိုးရ၏တပ်ဆိုင်ရာကဏ္ဍအလိုက်ဝန်ထမ်းရန်တရားများတွင်တာဝန်ထမ်းဆောင်နေသူများကိုကာကွယ်ဆောက်ရှောက်ပေးမှုများပေးနိုင်ရန်အတွက်အဖွဲ့အစည်းများအားတဝါပေးဆောင်ရွက်သွားမယ်လို့ဆိုပါတယ်။စိုးမိုးထိတ်ချုပ်နေပြည်ဒေသများ၏လုံခြုံရေးနှင့်တရားဥပဒေစိုးမိုးမှုရှိရေးအတွက်အစစ်အစစ်စက်မှတ်ဆောင်ရွက်သွားနိုင်ရေးကိုပါအားထုတ်ကြိုးပမ်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။ကောလင်းမြို့နယ်တယံဇာတစီမံအုပ်ချုပ်မှုမြို့နယ်အဖွဲ့အတွင်းရေးမှူးဦးအရိန်မားမတရားတပ်ဖြတ်ခြင်းခံခဲ့ရသည့်အတွက်အမျိုးသားညီညွတ်ရေးအစိုးရပြည်ထောင်စုအဆင့်တယံဇာတစီမံအုပ်ချုပ်မှုအဖွဲ့အနေဖြင့် တန်ဖိုးမဖြတ်နိုင်သည့်ပြည်သူဝန်ထမ်းကောင်းတဦးကိုဆုံးရှုံးရပြီးကျန်းရဲသူမိသားစုနှင့်ထပ်တူလုံစွာကြေကွဲဝန်းနေရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီလူငယ်တွေနိုင်ကျင်းအရေးအတွက်လိန်လေပြောဆိုသည့်အကြံပတ်စစ်ကောင်စီ၏လောက်ရအပေါ်ရှုံချစေအုပ်စုရဲ့လူငယ်16ကျင်းတွင်နိုင်ငံရေးအကျဉ်းသား8.6ရာခိုင်နှုန်းသာပါဝင်ဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။လွတ်လပ်ရေးနေ့ကလူငယ်ပေးသည့်နိုင်ငံရေးအကျဉ်းသားအရေးအတွက်ကိုလိန်လေကြေညာခဲ့သည့်စစ်ကောင်စီ၏လောက်ရအပေါ်ပြင်းထန်စွာရှုံချကြောင်းနိုင်ငံရေးအကျဉ်းသားဟောင်း26ဦးကစုပေါင်း၍သဘောထားထုတ်ပြန်ထားပါသည်။နိုင်ငံရေးအကျဉ်းသားများကိုနိုင်ငံရေးခြေနေခုံဖြစ်ချနေ၍ပြည်သူလူထုနှင့်တကဘာလုံးကိုလိန်လေရန်စူးစမ်းသောစစ်ကောင်စီ၏လောက်ရကိုမိမိတို့နိုင်ငံရေးအကျဉ်းသားဟောင်းများအနေဖြင့်မျက်ချင်မပြတ်စောင့်ကြည့်နေပြီးပြက်ပြက်သားသားစန့်ကျင်ကန့်ကွက်သွားမှဖြစ်ကြောင်းထုတ်ပြန်ကြေညာအပ်ပါသည်ဟုထုတ်ပြန်ချက်မှာဖော်ပြထားပါသည်။2025ခုနှစ်ဇန်နဝါရီလ4ရက်နေ့တွင်လွတ်လပ်ရေးနှင့်အထိမ်းအမှတ်ဟုဆိုကာအကျဉ်းသား9864ဦးလွတ်ပေးခဲ့ပြီးလွတ်ပေးသည့်အထဲမှ905ပုံမှနိုင်ငံရေးအကျဉ်းသား600ဦးခန့်ပါဝင်ကြောင်းပြောဆိုခဲ့တာပါအလားတူနိုင်ငံရေးအကျဉ်းသားလွတ်မြောက်လာမှုစည်းရင်းအား PPNM အနေဖြင့်မြန်မာနိုင်ငံတဝန်းရှိအကျဉ်းထောင်40ကျော်အားစောင့်ကြည့်ကောက်ယူခဲ့ရတွင်နိုင်ငံရေးအကျဉ်းသား208ဦးအကျဉ်းသူ132ဦးစုစုပေါင်းနိုင်ငံရေးအကျဉ်းသား344ဦးသာလွတ်မြောက်ခဲ့ပြီးစစ်ကောင်စီထုတ်ပြန်သောအကြေအတွက်ထက်များစွာယော်နေတဲ့ဒီကိုတွေ့ရှိရကနိုင်ငံရေးအကျဉ်းသားလွတ်မြောက်မှုစီရင်ဖုံးကွယ်ရန်အတွက်ရည်ရွယ်ချက်ရှိရှိဖြင့်နိုင်ငံရေးအကျဉ်းသား600ခန့်လွတ်ပေးခဲ့ဟန်ပြောဆိုခဲ့ခြင်းသာဖြစ်သည်ဟုထုတ်ပြန်ထားပါသည်။အဆိုပါလွတ်ငြိမ်းချမ်းသာခွင့်ထုတ်ပြန်တာနဲ့ပတ်သက်ပြီး2021ခုနှစ်ဖေဖော်ဝါရီလမှ2025ခုနှစ်ဇန်နဝါရီပထမပတ်အထိစစ်ကောင်စီအာဏာသိမ်းချိန်လင်းလင်းဒီပါကာလအတွင်းလွတ်ငြိမ်းခွင့်16ကြိမ်ကျင်းပခဲ့ပြီးအကြေးကြားခံနေရသူ13,929ဦးကိုပြန်လွှတ်ခဲ့ပြီးအဆိုပါ16ကြိမ်ထဲတွင်နိုင်ငံရေးအကျဉ်းသား8.6ရာခိုင်နှုန်းသာပါဝင်ခဲ့တယ်လို့ ISP မြန်မာကလည်းထုတ်ပြန်ထားပါတယ်။ထို့ထဲကမှနိုင်ငံရေးအကျဉ်းသား8,962ဦးရာခိုင်နှုန်းအနေနဲ့ပြန်လွှတ်ပေးသူစုစုပေါင်းရဲ့8.6ရာခိုင်နှုန်းသာပါဝင်ခဲ့တယ်လို့ဆိုပါတယ်။စစ်အာဏာသိမ်းတာကိုလက်မခံတာနဲ့စန့်ကျင်တာတွေကြောင့်ဖန်စီခံထားရတဲ့နိုင်ငံရေးအကျဉ်းသား21,499ဦးထက်မနည်းရှိနေဆဲဖြစ်ကအဲ့ဒီအထက်က9,985ဦးထက်မနည်းဟာလဲထောင်တန်တစ်နှစ်ကနေအမြင့်ဆုံးတည်တံအထိချမှတ်ထားခဲ့ရတာဖြစ်ပါတယ်ခင်ဗျာဆလဘီယူကရိန်းသူယူလီယာဤတရောကိုထိုင်းဘတ်တသိန်းနဲ့အမျိုးသမီးလူငယ်နဲ့ကလေးသင်ငယ်ရေးရာဝန်ကြီးဌာနကိုလှူဒန်းသွား၍စစ်ပေးရှောင်အမျိုးသမီးနဲ့ကလေးတွေကိုလိုအပ်တဲ့စေဝါနဲ့လိုအပ်ချက်များထောက်ပံ့မယ်ဆိုတဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ယူကရိန်းသူယူလီယာရဲ့တရော့ကိုထိုင်းဘတ်တသိန်းနဲ့အမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဝန်ကြီးဌာနကိုလှူဒန်းသွား၍စစ်ပေးရှောင်အမျိုးသမီးနဲ့ကလေးတွေကိုလိုအပ်တဲ့စေဝါနဲ့လိုအပ်ချက်များထောက်ပံ့မယ်လို့အမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဝန်ကြီးဌာနကဇန်နဝါရီလ6ရက်မှာတရေထုတ်ပြန်ပါတယ်။2025နှစ်သက်နဲ့အတူဝမ်တာစရာတရင်လေးကတော့ယူကရိန်းသူလေးယူရီယာရဲ့တရော့ကိုထိုင်းဘတ်တသိန်းနဲ့အမျိုးသမီးလူငယ်နဲ့ကလေးသင်ငယ်ရေးရာဝန်ကြီးဌာနကိုလှူဒန်းသွားခြင်းပဲဖြစ်ပါတယ်။စူးစမ်းပေးခဲ့ပါသောဦးကျော်တက်လင်းနဲ့လှူဒန်းပေးတဲ့အလူရှင်ကိုလည်းအထူးကျေးဇူးတင်ကြောင်းမှတ်တမ်းတင်ကော်ပြုတ်အပ်ပါတယ်လို့ဖော်ပြပါတယ်။ရရှိငွေကြေးများကိုစစ်ပေးရှောင်အမျိုးသမီးနဲ့ကလေးတွေကိုလိုအပ်တဲ့ဆေးဝါးနဲ့အခြေခံလိုအပ်ချက်များကိုထောက်ပံ့ပေးသွားမှာဖြစ်တယ်လို့သိရပါတယ်။ယူလီယာနဲ့ယူကရိန်းပြည်သူတွေလည်းစစ်ပေးကအမြန်ဆုံးလူကင်ဂျိတ်ချန်နိုင်ကြပါစေကြောင်းအမျိုးသမီးလူငယ်နဲ့ကလေးသင်ငယ်ရေးရာဝန်ကြီးဌာနကစွပ်ပုံကောင်းတောင်းဆိုထားပါတယ်ခင်ဗျာ။ပေါတော့မြို့နယ်အနောက်ရဲ့ ITB ကပ်မှအာရကန်ပြည်သူများအားအေးအေးမှစားတဲ့ရိတ်ခါထောက်ပတ်ဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။အာရကန်ပြည်ပေါတော့မြို့နယ်ရှိအနောက်ရဲ့ ITB စခန်းတိုင်းနေထိုင်သောပြည်သူများအားအာရကန်ပြည်သူတော်လှန်ရေးအစိုးရ၏ဒေသဆိုင်ရာတာဝန်ရှိသူများမှဇန်နဝါရီလ4ရက်နေ့တွင်စားတဲ့ရိတ်ခါများကုကြီးထပ်ပတ်မှုတည့်ရပြုလုပ်ခဲ့ကြောင်းအာရကန်တက်တော် AAE HDCO မှသတင်းထုတ်ပြန်ထားပါတယ်။2012ခုနှစ်မှစတင်ကအနောက်ရဲ ITP စခန်းတိုင်းနေထိုင်လျက်ရှိကြသောပြည်သူများအားထောက်ပံ့မှုပြုလုပ်ရာတွင်စားတဲ့ရိတ်ခါအထောက်ပံ့ရရန်အဓိကလိုအပ်လျက်ရှိနေသောအိမ်တော်စု140စုကိုရွေးချယ်ပြီးကဏ္ဍဦးထောက်ပံ့မှုပြုလုပ်ခဲ့တယ်လို့ဖော်ပြထားပါတယ်။ဆက်လက်၍စားတဲ့ရိတ်ခါလိုအပ်ချက်များကိုထောက်ပံ့ခြင်းများအခြေခံကျန်းမာရေးစောင့်ရှောက်မှုများကိုပုံပန်ဆောင်ရွက်ပေးနိုင်ပါက၎င်းပိသားစုဝေများအတွက်များစွာအထောက်အကူပြုပြီးဖြစ်ပါတယ်။ထို့ကြောင့်၎င်းလိုအပ်ချက်များအားဖြည့်ဆည်းပေးနိုင်ရေးအတွက်လူသားချင်းစာနာထောက်ထားရေးအဖွဲ့အစည်းများနှင့်တော်၎င်းလူပုဂ္ဂိုလ်တဦးတယောက်ချင်းစီတော်၎င်းညှိနှိုင်းတိုင်ပင်ပြီးဆောင်ရွက်လျက်ရှိတယ်လို့သိရပါပါတယ်ခင်ဗျာ KDB လုပ်ငန်းဖွင့်လျင်ကြိုးပမ်းသည့်ဘာကတာများအဖွဲ့ချုပ်ဥက္ကဋ္ဌနှင့်ဗန္ဒာရေးတာဝန်ခံတို့ကိုထုတ်ပယ်ဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။ဘာကတာများအဖွဲ့ချုပ်ဥက္ကဋ္ဌအပြင်တာဝန်ယူထားသောကိုအောင်ပြည့်စုံဖြိုသည်ဘာကတာများအဖွဲ့ချုပ်ဗန္ဒာငွေရှာဖွေရန်ရည်ရွယ်ချက်ဖြင့် KDB လုပ်ငန်းဖွင့်လျင်နိုင်ရန်ကြိုးပမ်းမှုတွင်ပါဝင်ခဲ့ကြောင်းစစ်ဆေးသိရှိရပြီးအဆိုပါလုပ်ရသည့်ဘာကတာများအဖွဲ့ချုပ်၏စည်းမျဉ်းဥပဒေမူဝါဒစံနှုန်းဂုဏ်သိက္ခာကိုချိုးဖောက်ညှိုးနှွမ်းစေသည့်အတွက်ကိုအောင်ပြည့်စုံဖြို့ကိုဘာကတမြအဖွဲ့ချုပ်ဥက္ကဋ္ဌတာဝန်မှထုတ်ပယ်အရေးယူလိုက်ကြောင်းဘာကတမြအဖွဲ့ချုပ်မှတရေထုတ်ပြန်ပါတယ်။ကိုအောင်ပြည့်စုံဖြို့အနေဖြင့်ဆက်ဆက်ပတ်သက်ခဲ့သည့် KTV လုပ်ငန်းပတ်သက်မှုကိုလည်းတပါတည်းစွန့်ပယ်စေရန်၎င်းအဆိုပါလုပ်ငန်းမှရရှိလာပြီးငွေကြေးအကျိုးမြတ်များကိုဘာကတဗန္ဒာငွေအဖြစ်အသုံးပြုမည်မဟုတ်ကြောင်းဗဟိုအမှုဆောင်အဖွဲ့အနေဖြင့်ဆုံးဖြတ်ကြေညာထားပါတယ်။တဆတ်ထဲအဆိုပါကိစ္စတွင်ဆက်ဆက်ပတ်သက်ခဲ့သောကိုရှိုင်းဝရအောင်ကိုလည်းဘာကတမြအဖွဲ့ချုပ်ဗဟိုစီယုံရေးကော်မတီဗန္ဒာရေးတာဝန်ခံတာဝန်မှထုတ်ပယ်လိုက်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ Rhythm Concert Ticket ဝယ်ယူထားသူများဇန်နဝါရီ14ရက်အထိ website မှာကြည့်နိုင်အောင်စီစဉ်ထားဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ် Rhythm Concert Ticket ဝယ်ယူထားသူများဇန်နဝါရီ4ရက်နေ့အထိ website မှာကြည့်နိုင်အောင်စစ်စစ်ထားတယ်လို့တရုတ်ဆောင်ချစ်သူဝေကအသိပေးဆိုထားပါဗျ။မနေ့ဖြန် Rhythm Concert Ticket ပိတ်မယ်တဲ့။ Concert ရဲ့တန်ဖိုးအတက်ကျ Intermission အားလုံးဟာအမှုပညာကိုချစ်မြတ်နိုးလို့တဲ့ Tracer တို့အားလုံးရဲ့နှလုံးသားတွေမြင်လိုက်ရအသံတွေကြားလိုက်ရမယ်ဆိုတာယုံကြည်တယ်။ Online Exclusive သာကြည့်ရှုနိုင်မှာဖြစ်ပြီး Audio Only သာဝယ်သိမ်းလို့ရဖို့အစီအစဉ်တော့မှာမို့မနေ့ဖြန်ဟာဒီ Concert ကြည့်ရဖို့ Last Chance ပါ။ticket ဝယ်ယူဖို့နောက်ဆုံးပြောတာပါဝယ်ထားသူတွေကဇန်နဝါရီ14ရက်အထိ website မှာကြည့်နိုင်အောင်စစ်ဆေးထားပါတယ်လို့ဆိုပါတယ်ပြည်တွင်းပြည်သူတွေလက်မှတ်ဝယ်ယူဖို့မလွယ်ကူလိုက်တော့လဲလူချင်းအတူတွဲဆုံဖျော်ဖြေရမယ့်ရက်တွေရောက်ဖို့ရှေ့ဆက်ကြမယ်လို့တရုတ်ဆောင်ချစ်သူတွေကဆိုထားပါတယ်ခင်ဗျာဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းထောက်မင်းတီဟန်မင်းစစ်သွေးတဲ့ခါရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်
ရေဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်နေပါတယ်သောတာရှင်များရှင်ဒီနေ့မနက်ခင်းရဲ့တော်လိုင်းကဗျာကဏ္ဍမှာတော့မိုးသစ်ဝေရေးဖွဲ့ထားပြီးလွတ်လပ်နှွေဦးခန့်စားရွတ်ဖတ်ထားတဲ့သူတို့တွေးခေါ်နေပုံက International မဆန်ဘူးလို့အမည်ရတဲ့တော်လိုင်းကဗျာကိုတင်ဆက်ပေးရင်းနဲ့မနက်ခင်းအစီအစဉ်လေးကနေနှုတ်ဆက်လိုက်ပါရစေရှင်သောတာရှင်များတာယာပျော်ရွှင်ငြိမ်းချမ်းတဲ့တနေ့တာကိုပိုင်ဆိုင်နိုင်ကြပါစေရှင
်သူတို့တွေးခေါ်နေပုံက International မဆန်ဘူးအပါပေါ်မှာနိုင်ငံပေါင်းစုံအများကြီးရှိကိုနိုင်ငံပဲကိုတည်တယ်သူတို့တွေးခေါ်နေပုံက international မဆန်ဘူးကိုအကျိုးစီးပွားထည်ရင်မီးပွင့်မယ်တခြားသူစီးပွားကြတစ်ဆက်မှမကြည့်သူတို့တွေးခေါ်နေပုံက international မဆန်ဘူး international တခြင်းကိုဆိုခဲ့ဘူးတယ် international တခြင်းကိုမဆိုတော့ဘူးသူတို့တွေးခေါ်နေပုံက international မဆန်ဘူးသူ့ပြည်သူတွေကနှောင်ကြိုးများအောက်ကလွတ်ခဲ့ပြီးတခြားပြည်သူတွေအတွက်ကြတော့နှောင်ကြိုးတင်းသူတွေဘက်ကအားပေးလို့သူတို့တွေးခေါ်နေပုံက international မဆန်ဘူးသူပြည်သူတွေကအငတ်ဘေးမှလွတ်ခဲ့ပြီးတခြားပြည်သူတွေကိုကြတော့ငတ်ဘူးသူချင်းစာနာစိတ်ကင်းလို့သူတို့တွေးခေါ်နေပုံက international မဆန်ဘူးသူတို့ကတာယာဝပြောမှုစီလမ်းဖောက်နေချိန်မှာတခြားသူတွေကိုကြတော့အကျွေးထောင်ချောက်တဲချလို့သူတို့တွေးခေါ်နေပုံက international မဆန်ဘူးပြည်သူနဲ့ပြည်သူရဲ့သာသနာစင်လို့ရှိဖို့ရည
်ဒီကနေ့ကတော့ဒီညလေးပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်